နိုင်ငံပေါင်းစုံကထိတ်တန်းတောင်းဝန်ရှိသူတွေတက်ရောက်မဲ့ကုလသမဂ္ဂညီလာခံတရက်ကိုရှေ့လောက်မှာကျင်းပသွားဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမဲခွဲဆုံးဖြတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေနဲ့ဗိုင်းရပ်စ်ကြောင့်လူမှုအတိုင်းဝိုင်းတွေစီးပွားရေးလုပ်ငန်းတွေနဲ့ကုန်သွယ်ရေးအပေါ်မှာဘယ်တော့မှမကြုံဘူးလောက်အောင်ဖြစ်လာနေတဲ့ကြေရိုက်ခန့်မှုတွေကိုတုံ့ပြန်ဖို့လာမယ့်ဒီဇင်ဘာ3ရက်နေ့နဲ့4ရက်နေ့တွေမှာညီလာခံတရက်ကိုကျင်းပဖို့ကိုကုလသမဂ္ဂမှာမဲပေးခဲ့ကြပါတယ်။ဒီညီလာခံကိုကျင်းပဖို့ထောက်ခံမဲ့150နဲ့ကန့်ကွက်မဲမရှိဆုံးဖြတ်ချက်တရက်ချမှတ်နိုင်ခဲ့ပြီးတော့ American, Israel နဲ့ Armenia နိုင်ငံတွေကတော့မဲမပေးခဲ့ကြပါဘူး။ဒီစည်းဝေးအတွင်းမှာတော့ဗီဒီယိုနဲ့ချိုတင်ရိုက်ကူးထားတဲ့မိန့်ခွန်းတွေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကြီးကဲဦးဆောင်တဲ့တင်ပြဆွေးနွေးမှုတွေပါဝင်မှာဖြစ်ပါတယ်။ဒီညီလာခံဟာနိုင်ငံပေါင်းစုံကထိတ်တန့်တောင်းဝန်ရှိသူတွေပါဝင်တက်ရောက်မဲ့ညီလာခံဖြစ်ပြီးတော့သမိုင်းဝင်အချိန်ဖြစ်သလိုနိုင်ငံစုံဝါဒအတွက်စမ်းသပ်မှုဖြစ်တယ်လို့လည်းညီလာခံသဘာဝပတိ Volkan Voskiya ကပြောပါတယ်ခင်ဗျာ။